Republican Party ကိုစားပြုသမ္မတလောင်းဖြစ်ရင်ကြိုးပမ်းနေကြသူတွေတဲ့ထိတ်ဆုံးမှရှိနေတဲ့ billionaire တစ်ထည် Donald Trump သမ္မတလောင်းဖြစ်မလာနိုင်အောင်ကြံတဲ့ပြိုင်ဘက်နှစ်ယောက်ကပြည်내သုံးခုမှာပူးပေါင်းဆောင်ရွက်သွားမယ့်အစည်းအဝေးတွေကိုလူသိရှင်ကြားပြောကြားခဲ့ကြပါတယ်Texas ပြည်နယ်အထက်လက်တော်မှ Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကသူတို့နှစ်ယောက်ပေါင်းပြီး Trump သမ္မတလောင်းမဖြစ်ရေးအတွက်ဗျူဟာမြောက်ပူးပေါင်းဆောင်ရွက်သွားမယ်လို့တနင်္ဂနွေနေ့ကထုတ်ပြောကြားခဲ့တာပါFebuary 9ရက်နေ့တုန်းက New Hampshire ပြည်နယ်သမ္မတလောင်းပထမရွေးပွဲမှာ Mr. Trump ပဲအနိုင်ရခဲ့ပြီးတဲ့နောက်သူဟာပြိုင်ဘက်တွေအားလုံးကိုကျော်ပြီးရှေ့ကဆက်ပြေးနေပါတယ် Republican Party ညီလာခံကျင်းပဖို့၃လတောင်မလိုတော့တဲ့အချိန်တွင်မှာပါတီတွင်သမ္မတလောင်းအဖြစ်ရွေးခံဖို့အတွက်လိုအပ်တဲ့ပါတီကိုယ်စားလှယ်အရေးအတွက်1238ရောက်ရဲ့အများစုထောက်ခံမှုကိုရဖို့အတွက်အခွင့်အလမ်းရှိနေသူက Trump တယောက်သာရှိနေတာပါဒီအခြေအနေဖြစ်နေပြီမဲ့လဲ Mr. Cruz နဲ့ Mr. Kasich ကလည်းမဲဆွယ်လှုပ်ရှားမှုတွေကိုဆက်ပြီးတော့လုပ်နေကြဆဲဖြစ်ပါတယ်တကယ်လို့ Mr. Trump သာပါတီသမ္မတလောင်းဖြစ်သွားမယ်ဆိုရင်လာမယ့်နိုဝင်ဘာအထွေထွေရွေးကောက်ပွဲမှာ Democratic Party ဘက်ကသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ပဲသမ္မတဖြစ်သွားနိုင်ကြောင်း Trump ဟာပါတီအတွက်အန္တရာယ်ရှိတယ်လို့ Mr. Cruz နဲ့ Mr. Kasich တို့ကသတိပေးပြောဆိုနေကြပါတယ်ခင်ဗျာ